ပထမဆုံးအကြိမ်မြောက်ဥရောပဗုဒ္ဓဘာသာလူငယ်များဖိုရမ်ကိုဇူလိုင်လ26ရက်ကနေ31ရက်နေ့ထိဒေးမန်နိုင်ငံအနောက်ဘက်ကျန်း off မြို့ကဓမ္မဆရာဓမ္မအရေးသာသနာပြုဘုန်းတော်ကြီးကျောင်းမှာကျင်းပသွားမယ်လို့တွေးဆုံပွဲကိုစီစဉ်သူတွေကပြောပါတယ်1988ခုနှစ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းလူအခွင့်အရေးချိုးဖောက်မှုနဲ့ဖိနှိပ်မှုအကြောင်းအမျိုးမျိုးကြောင့်မြန်မာပြည်သူတွေမိသားစုလိုက်ရွှေ့ပြောင်းအခြေချနေလာကြတဲ့နိုင်ငံတွေထဲမှာဥရောပနိုင်ငံတွေလည်းပါဝင်လာပါခရစ်ယာန်နဲ့အခြားဘာသာဝင်တွေအများစုရှိတဲ့ဥရောပနိုင်ငံတွေမှာငြိမ်းချမ်းရေးနဲ့ဗုဒ္ဓသာသနာပိုမိုကျယ်ပြန့်လာစေရေးရည်ရွယ်ချက်နဲ့ဒီလိုတွေးဆုံပွဲလုပ်ရတာပါလို့ဂျာမနီနိုင်ငံ Frankfurt မြို့ဓမ္မဒူတကျောင်းပဒါနနိုင်ကဆရာတော်ဥက္ကဋ္ဌလတာမီက VOA ကိုမေးကြပါတယ်
။ခေတ်ဆက်ဆက်မှာမြန်မာတွေဟာအကြောင်းမျိုးမျိုးနဲ့ဒီဥရောပတိုက်ကိုရောက်လာကြတယ်ပေါ့။ဒီအစိုးရတွေကလည်းပဲတနေရာစီတနေရာစီမြန်မာတွေနေရာချထားကြတာတွေ့ရတယ်။ဘုရားဘာသာနဲ့ပတ်သက်ပြီးတော့အထူးသဖြင့်တော့ဒီဘက်မှာဆိုလို့ရှိရင်ဒီ meditation နဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုတွေကအများကြီးရှိတယ်။ဘုရားဘာသာနဲ့ပတ်သက်ပြီးတော့လှုပ်ပေးစရာတွေအများကြီးရှိနေတယ်ပေါ့။အဲ့တော့လူငယ်တွေရဲ့အင်အားကတိတ်လိုအပ်တယ်လို့ဦးဇင်းကမြင်မိတဲ့အခါကျတော့ဒီဒိမကပြီးခဲ့တဲ့နှစ်ကဦးဇင်းတို့ဖွင့်ပြတဲ့ကျောင်းလေးမှာဥရောပတိုက်အနှံ့ပြားကကိုမြန်မာပြည်ပွားတွေဗုဒ္ဓဘာသာလူငယ်တွေသူတို့အချင်းချင်းတနေရာထဲမှာတွေ့ဆုံပြီးတော့အမြင်တွေဖလှယ်ကြမယ်ကိုယဉ်ကျေးမှုကိုဘာသာစကားကိုဘာသာတရားကိုနိုင်ငံအကြောင်းပေါ့ဒါတွေကိုအချင်းချင်းအပြန်ပြန်အလန့်လန့်ပေါင်းကူးပြီးတော့ဆောင်ရွက်သွားနိုင်တဲ့ကိုရည်လေးတစ်ခုရှိတယ်ဆိုလို့ရှိရင်တော့ဒါဦးဇင်းတို့ဒီဥရောပတိုက်အတွက်တော့ဒါပထမဆုံးခြေလှမ်းအနေနဲ့အင်မတန်မှအကျိုးထိရောက်မယ်လို့ထင်တယ်ပေါ့လေ
ဥရောပရောက်မြန်မာဗုဒ္ဓဘာသာလူငယ်တွေကြားချစ်ကြည်ရင်းနှီးစေမဲ့ကွန်ရက်တစ်ခုထူထောင်သွားနိုင်ဖို့ဒီဖိုရမ်မှာဆွေးနွေးသွားဖို့ရှိကြောင်းဆရာတော်ဥက္ကဋ္ဌလတာမီကမိန့်ပါတယ
်ဥရောပမှာ well organized ကြဲကြဲပြန့်ပြန့်ဦးဇင်းတို့ဒီ organize လုပ်ထားတာမရှိသေးဘူးဒီလူငယ်တွေကြတော့ဒီကကျောင်းတွေဒီက college တက္ကသိုလ်တွေတက်နေတဲ့အခါကျတော့ဒီရဲ့ယဉ်ကျေးမှုတွေလည်းအကုန်သိနေပြီဥပဒေတွေလည်းပဲအင်မတန်နားလည်နေတဲ့လူငယ်တွေဖြစ်တော့သူတို့ရဲ့မျိုးဆက်ကြရင်တော့ဒီဥရောပတိုက်မှာဟိုဘုရားဘာသာနဲ့ပတ်သက်ပြီးတော့ဒီလူငယ်တွေကအများကြီးဆောင်ရွက်ပေးနိုင်နိုင်မယ်လို့ဒါဥစဉ်တော့ယုံကြည်တာပေါ့
မြန်မာနိုင်ငံမှာရခိုင်အရေးကိစ္စနဲ့ပတ်သက်လို့ဖြစ်ဖြစ်အစွန်းရောက်တဲ့တန်ဃာတော်တွေရဲ့လူရက်တွေကြောင့်ပဲဖြစ်ဖြစ်နိုင်ငံတကာမှာမြန်မာယဟန်တန်ဃာတွေရဲ့ပုံရိပ်ကြာဆင်းနေတာပါဒါကြောင့်ဘုရားဘာသာဝင်တွေရဲ့ပုံရိပ်ပြန်လည်မြင့်တင်နိုင်ဖို့ဥရောပရောက်မြန်မာလူငယ်တွေကတဆင့်လှုပ်ဆောင်သွားဖို့ရှိတယ်လို့ဆရာတော်ဥက္ကဋ္ဌတာမီကမိန့်ပါတယ
်မကောင်းတဲ့ပုံရိပ်တွေများများဖြစ်နေပြီဆိုလို့ရှိရင်ဦးဇင်းတို့အနေနဲ့ကောင်းတဲ့ပုံရိပ်တွေများများဖော်ထုတ်ပေးဖို့လိုအပ်တာပေါ့။မအဦးဇင်းတို့ကိုယ်တိုင်ဆိုလို့ရှိရင်လည်းပဲအခုဒီဂျာမန်ဟိုတက္ကသိုလ်တွေမှာသင်တန်းကျောင်းတွေမှာတွားရတယ်။တွားရတဲ့အခါမှာကိုယ့်ရဲ့ပြောဆိုပြုမှုတွေဟာဟိုကောင်းတဲ့ပုံရိပ်အဖြစ်ထွက်လာဖို့ပေါ့။ကိုယ့်ဘာသာတရားကလည်းပဲငြင်းချမ်းမှုပဲအဓိကပေးတယ်ဆိုတဲ့ဟာကိုဦးဇင်းတို့များများပြောပေးဖို့လိုတာပေါ့။ဒါတွေများများဖော်ပေးလို့ရှိရင်တော့ဒါနိုင်ငံတကာပုံရိပ်ကောမြန်မာနိုင်ငံပုံရိပ်ကောကိုယ့်ဘုရားဘာသာနဲ့ပတ်သက်ပြီးတော့အများကြီးပြန်တက်လာမယ်လို့ဒါဦးဇင်းကတော့ယုံကြည်တယ်ပေါ့
။ဇူလိုင်လနဲ့ကျင်းပမဲ့ပထမအကြိမ်ဥရောပဗုဒ္ဓဘာသာလူငယ်များဖိုရမ်ကိုတက်ရောက်ဖို့ဂျာမနီ၊ဒိန်းမတ်၊ဆွီဒင်၊နော်ဝေး၊နယ်သာလန်ကလူငယ်တွေကိုဖိတ်ကြားထားပြီးမြန်မာနိုင်ငံကယဟန်တချို့နဲ့တီလာရှင်တချို့လည်းတက်ရောက်ဖို့ရှိပါတယ်။ဒီတွေ့ဆုံမဲ့ဖိုရမ်မှာအလို့ယုံဆွေးနွေးပွဲ၊ဝါဆိုသင်ကန်းကတ်လူပွဲနဲ့ကိုပင်ဟေကင်မြို့လည်လာရေးအစီအစဉ်တွေပါဝင်ပြီးဒီဖိုရမ်ကနေဥရောပသာသနာပြုလုပ်ငန်းတွေမှာလူငယ်တွေရဲ့အခန်းကဏ္ဍမြှင့်တင်ဖို့ဥရောပရောက်ဗုဒ္ဓဘာသာလူငယ်တွေကြားကိုယ့်ရဲ့တခုထူထောင်သွားဖို့နဲ့ငြင်းငြမ်းသာယာတဲ့ဗုဒ္ဓဘာသာအတိုင်းအဝိုင်းပုံမကျေပြန့်လာစေဖို့ရည်ရွယ်ထားတယ်လို့ဓမ္မအရေးသာသနာပြုကျောင်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ